မင်္ဂလာပါရှင်အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျူတွေးကတင်ဆက်ပေးပါမယ်အမေရိကန်သမ္မတသစ်ဖြစ်လာဖို့တေချာသလောက်ရှိနေတဲ့ဂျိုးဘိုင်ဒန်နဲ့အတူလာမယ့်၄နှစ်သက်တမ်းဒုသမ္မတတာဝန်ထမ်းဆောင်မဲ့ကမလာဟဲရစ်ဆာဆိုရင်နှစ်ပေါင်း200ကျော်အမေရိကန်သမိုင်းမှာပထမဆုံးအမျိုးသမီးဒုသမ္မတဖြစ်လာမဲ့သူပါဒါပြင်ရွှေ့ပြောင်းမိပါနှစ်ပါးကနေမွေးဖွားလာတဲ့လူပြူမဟုတ်တဲ့အမျိုးသမီးတစ်ယောက်တန်းပြည်ရဲ့ဒုတိယအမြင့်ဆုံးတာဝန်ကိုထမ်းဆောင်มาလည်းဖြစ်ပါတယ်အမေရိကန်ပြည်အောင်စုသမိုင်းမှာဒါကဘလောက်ထိထူးခြားပါလဲအမေရိကန်ပြည်အောင်စုရဲ့ပထမဆုံးအမျိုးသမီးဒုသမ္မတဖြစ်လာဖို့တေချာသလောက်ရှိနေတဲ့ကမလာဟဲရစ်အကြောင်းကိုတော့ဒီသတင်းတန်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင်အမေရိကန်ပြည်အောင်စုမှာသမ္မတရွေးကောက်ပွဲနောက်ဆုံးမဲရလက်တွေကိုတရားဝင်ထုတ်ပြန်မကျင်ညာရသေးပေမဲ့လို့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကအနိုင်ရဖို့တေချာတဲ့ထောက်ခံမဲ့အရေးအတွက်ရထားပြီးပြီဖြစ်တယ်လို့မစ္စတာဘိုင်ဒန်ကိုယ်တိုင်ကလည်းနိုဝင်ဘာလ9ရက်နေ့ညကအနိုင်ရမိန့်ခွန်းပြောကြားခဲ့ပါတယ်။သူနဲ့အတူဒုသမ္မတအဖြစ်တာဝန်ထမ်းဆောင်ဖို့ရှိနေတဲ့ကမလာဟဲရစ်ကတော့အမေရိကန်ပြည်ထောင်စုသမိုင်းမှာပထမဆုံးအမျိုးသမီးဒုသမ္မတဖြစ်လာမဲ့သူပါ။ဒါအမေရိကန်သမိုင်းအတွက်ထူးခြားတဲ့သမိုင်းမှတ်တမ်းတစ်ခုပါပဲလို့ဟဝိုင်းအခြေစိုက်Asia Pacific Center for Security Studies လုံခြုံရေးဘာသာရေးဆိုင်ရာ Asia Pacific Center ကပေါမောက်ခဒေါ်မီမီဝင်းဘတ်ကအခုလိုပြောပါတယ်
။ဒီဥစ္စာသမီးအားအရန်ထူးခြားတာပေါ့နော်။ဘာလို့လဲဆိုတော့ဒီဥစ္စာပထမဆုံးအမျိုးသမီးတယောက်ဒီအကြီးဆုံးပေါ့နော် Highest Office United States မှာပေါ့နော်။အဲ့ဒါအမျိုးသမီးဝင်နိုင်တယ်ဆိုတာအရန်ထူးခြားတာ။အဲ့နောက်ပြီးတော့လေတိုက်ဆိုင်ဆိုင်ပဲဒီနှစ်ကအမျိုးသမီးများရဲ့မဲပေးဖို့အခွင့်အရေးရခဲ့တာအနှစ်တရာပြည့်ပြည့်ပါပဲဆိုတော့အဲ့ဒီအမေရိကန်အမျိုးသမီးတွေကအနှစ်တရာကြော်ကြော်ဒီလိုမျိုးတိုက်တွန်းပြီးတော့ကြိုးစားလာတာအခုမှပထမဆုံးဒီနိုင်ငံရေးနဲ့ပတ်သက်ပြီးတော့เนาะအမြင့်ဆုံး office တစ်ခုကိုအမြင့်ဆုံး position ကိုရောက်လာတာပေါ့နော်ဆိုတော့အဲ့ဒီဥစ္စာအရန်ထူးခြားတယ်သူပို့ပြီးတော့ထူးတောင်ပို့ထူးခြားသွားတာဒီအမျိုးသမီးတစ်ယောက်ကကြတော့သူကအဖြူမဟုတ်တဲ့အမျိုးသမီးသူ့ရဲ့အဖေအမေတွေက immigrant တွေတခြားနိုင်ငံကနေရွှေ့ပြောင်းလာတဲ့လူတွေဆိုတော့လေအဲ့ဒါပို့ပြီးတော့တောင်မှထူးခြားတာပေါ့နော
်နှစ်ပေါင်း200ကျော်ရှိလာပြီဖြစ်တဲ့အမေရိကန်ပြည်ထောင်စုသမိုင်းမှာအမျိုးသမီးနိုင်ငံရေးခေါင်းဆောင်တွေအမျိုးသမီးလွတ်တော်အမတ်တွေအမျိုးသမီးတရားရေးဆိုင်ရာအရာရှိတွေအများပြားရှိနေပေမဲ့လို့အုပ်ချုပ်ရေးပိုင်းမှာတော့အမြင့်ဆုံးနေရာဖြစ်တဲ့သမရအေဘူတော်မှာသမရဒါမှမဟုတ်ဒုသမရတာဝန်ထမ်းဆောင်မှုရဲ့အမျိုးသမီးဆိုတာတယောက်မှမရှိသေးပါဘူး Virginia တပ်သူက Barbara Perry ကအခုလိုပြောပါတယ
် Women is the Supreme Court we have Nancy Pelosi as the Speaker of the House in Congress but never in the executive branch have
တရားရုံးချုပ်မှာအမျိုးသမီးတရားသူကြီးတွေရှိပါတယ် Congress လွတ်တော်မှာဆိုရင်လည်းအောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ရှိပါတယ်ဒါပေမဲ့အုပ်ချုပ်ရေးကဏ္ဍမှာဒုသမရအမျိုးသမီးဆိုတာကတော့ကျမတို့မှမရှိသေးပါဘူးသမရလည်းမရှိသေးပါဘူး။အမျိုးသမီးဆိုတာအပြင်ပုံမကောင်းမွန်တဲ့ဘဝတစ်ခုရှာဖို့အတွက်တခြားနိုင်ငံတွေကရွှေပြောင်းရောက်လာကြတဲ့မိဘနှစ်ပါးကနေမွေးဖွားလာတဲ့လူပြူမဟုတ်တဲ့အမျိုးသမီးတစ်ယောက်ပါ
။ကမလာဟဲရစ်ရဲ့မိခင်ဟာအိန္ဒိယနိုင်ငံကနေပြောင်းရွှေ့လာတဲ့သူဖြစ်ပြီးဖခင်ကတော့ဂျမေးကာနိုင်ငံကနေပြောင်းရွှေ့လာသူဖြစ်ပါတယ်။ဒီလိုရွှေပြောင်းမိဘနှစ်ပါးကနေကယ်လီဖိုးနီးယားပြည်နယ်အော့ကလန်မြို့မှာသူ့ကိုမွေးဖွားခဲ့တာဖြစ်ပါတယ်။သူရဲ့ပထမဆုံးတက္ကသိုလ်ဘွဲ့ကိုတော့လူမဲကျောင်းသူကျောင်းသားတွေအများဆုံးတက်ရောက်တဲ့မြို့တော်ဝါရှင်တန်ကဟာဝဲတက္ကသိုလ်မှာရရှိခဲ့တာပါ။အဲဒီနောက်ကယ်လီဖိုးနီးယားတက္ကသိုလ်မှာဥပဒေဘွဲ့ကိုထပ်ယူခဲ့ပြီး2004ခုနှစ်မှာတော့ဆန်ဖရန်စစ္စကိုမြို့မှာအစိုးရရှိနေအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။2010ခုနှစ်မှာကယ်လီဖိုးနီးယားပြည်နယ်ရဲ့ပထမဆုံးလူမဲအမျိုးသမီးရှေ့နေချုပ်ဖြစ်လာခဲ့ပါတယ်။2016ခုနှစ်မှာတော့ဒီပြည်နယ်ရဲ့ကိုစားပြုအထက်လွှတ်တော်အမတ်အဖြစ်ရွေးချယ်တင်မြှောက်ခံခဲ့ရပါတယ်။ကမလာဟဲရစ်ရဲ့အကြောင်းကတော့အမေရိကန်ပြည်ထောင်စုအကြောင်းကိုအကောင်းဆုံးဖော်ပြနိုင်တဲ့ဥပမာတစ်ခုပါပဲလို့ပေါမောက်ကဒေါ်မီမီဝင်းဘတ်ကပြောပါတယ်
။ကမလာဟဲရစ်ရဲ့ story ရတဲ့ American story လို့ပြောလို့ရတာပေါ့နော်။သူ့ရဲ့မိဘတွေကတခြားနိုင်ငံတွေရွှေ့ပြောင်းပြီးတော့ United States ကိုလာတယ်။အဲသူ့အဖေက scholar ပေါ့နော် professor တယောက်ပေါမောက်ကတယောက်ဖြစ်တယ်။သူ့အမေကကြတော့ scientist ပိတ်သိပ်ပံပညာရှင်တယောက်နဲ့ United States ကိုလာတယ်။သူတို့ဒီမှာတွေ့ပြီးတော့အိမ်ဆောင်ကြပြီးတော့ဒီအမိနှစ်ယောက်ကိုရတယ်ပေါ့နော်ကမလာနဲ့သူရဲ့ညီမလေးတယောက်ရှိတယ်ဆိုတော့ကမလာဟဲရစ်ရဲ့ story ကတော့ American story ပဲဒါဘာလို့ဆိုတော့ America ကများသောအားဖြင့်နိုင်ငံတကာရွှေ့ပြောင်းပြီးတော့ဒီမှာလာပြီးတော့နေတဲ့လူတွေများတဲ့ နိုင်ငံတစ်ခုဖြစ်တယ်ပေါ့နော်အဲနောက်တစ်ခုကကြတော့ကမလာဟဲရစ်ကိုနိုင်ကလည်းအရန်ထက်မြက်တဲ့စိတ်ခိုင်မာတဲ့အမျိုးသမီးတစ်ဦးဖြစ်ပါတယ
်အသက်56နှစ်အရွယ်ကမလာဟဲရစ်ဟာနောက်လာနောက်သားလူငယ်အမျိုးသမီးတွေအတွက်တော့လေးစားတူယူစရာအားကျစရာရှေ့ဆောင်နမူနာတစ်ခုပါပဲလို့လဲကျော်မင်မင်းဘက်ကပြောပါတယ
်ဆန်နမူနာပေါ့နော်အဲ့လိုရှိတဲ့အခါကျတော့အမျိုးသမီးတွေကအော်ငါတို့လည်းဒီလိုဖြစ်နိုင်ပါလားငါတို့နဲ့မဆိုင်ဘူးဆိုတဲ့ဥစ္စာစိတ်တွေပျောက်သွားလိမ့်မယ်နော်ဆိုအဲ့ဒီဥစ္စာအရန်အရေးကြီးတယ်ဆိုတော့အန်တီတို့အတွက်အမေရိကန်မှာဒီနေ့ကတော့တကယ်ကောင်းမြတ်တော့ပေါ့နော်ကောင်းမြတ်တဲ့အာထူကြတဲ့အာနောက်ပြီးတော့သမိုင်းဝင်နိုင်တဲ့အဲ့ဒီနေ့ပါပဲမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေအတွက်လည်းဒီဥစ္စာစန္ဒမူနာအရန်ကောင်းတဲ့စန္ဒမူနာပေါ့နော်ဆိုတော့အန်တီတို့ကတော့ဝန်တာအားရပါတော့။ဘာ celebrate လုပ်နေကြရတယ်
။ဒီနေ့ဟာတိုက်တိုက်ဆိုင်ဆိုင်ပဲအမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေမဲပေးခွင့်ရတာနှစ်တရာပြည့်တဲ့နှစ်ဖြစ်ပါတယ်။ဒါကြောင့်နိုဝင်ဘာလ9ရက်နေ့ကမင်ကုန်းပြောကြားတဲ့အချိန်မှာကမလာဟဲရစ်ကတချိန်ကအမျိုးသမီးခွင့်ရလှူရှားသူတွေရွရွချွန်ချွန်တိုက်ပွဲဝင်ခဲ့လို့ပုံမကောင်းမွန်တဲ့အနာဂတ်တစ်ခုကိုပြည်သူတွေရဲ့စွမ်းအားနဲ့တည်ဆောက်နိုင်ခဲ့တာဖြစ်ပါတယ်လို့အလေးနက်ထားပြောဆိုသွားခဲ့ပါတယ်
။ Their determination and the strength of their vision.To see what can be unburdened.
အခုလိုဒီနေရာကိုသူရောက်လာတာဟာတချိန်ကအမျိုးသမီးတွေရဲ့ရုန်းကန်လှူရှာမှုသူတို့ရဲ့စိတ်သက်ခိုင်မာမှုနဲ့အမြင်ကျယ်မှုတွေကြောင့်သာဖြစ်ပြီးဒီအမျိုးသမီးတွေကပခုံးထမ်းတင်ပေးခဲ့လို့သာသူကုလိုခြေနေမျိုးကိုရောက်လာတာပါလို့တလွဲဖြီနယ်ဝယ်မင်တန်မြို့မှာကျင်းပတဲ့အောင်ပွဲခံမိကုံမှာပြောသွားခဲ့တာပါအမျိုးသမီးတွေကုလိုခေါင်းဆောင်မှုနေရာကိုရဖို့အတွက်ကတော့နှစ်ပေါင်းများစွာပေးဆက်ရုန်းကန်ခဲ့ကြတာဖြစ်တယ်လို့ပေါမောက်ကဒေါ်မီမီဝင်းဘတ်ကပြောပါတယ
် The American အမျိုးသမီးတွေဒီမဲပေးခွင့်ရတာကအနှစ်တရာအဲ့ဒီမဖြစ်ခင်မှာဒီမဲပေးနိုင်ခွင့်အခွင့်အရေးရအောင်အတွက်ကိုဒီအမျိုးသမီးတွေလိုရတာ85နှစ်သူတို့အဲ့လိုမျိုးဇွဲရှိပြီးတော့တိုက်လာတော့မှ1919မှာပထမဆုံးသူတို့မဲပေးနိုင်မှုအတွက်ကိုသူတို့လောကိုတင်လို့ရပြရတယ်အဲ့ဒီကနေ1920မှာစပြီးတော့သူတို့ဒီဥစ္စာမဲပေးပိုင်ခွင့်ရရှိလာတယ်Kamala Harris vice president ဖြစ်သွားနိုင်တဲ့ဥစ္စာကသူတို့လှုပ်ထားပေးလို့เนาะအနှစ်တရာလောက်တုန်းကအနှစ်185အနှစ်တုန်းတော့သူတို့လှုပ်ထားပေးလို့
တချိန်လုံးကတော့မျိုးသမီးတွေဟာအခုလိုနိုင်ငံရဲ့အမြင့်ဆုံးနေရာမပြောနဲ့မဲပေးခွင့်တောင်တန်းတူရခဲ့ကြတာမဟုတ်ပါဘူးဒီကနေ့တိုးတက်တဲ့ဒီမိုကရေစီနိုင်ငံကြီးဖြစ်ဖို့ဆိုတာမှာအမေရိကန်ပြည်ထောင်စုကလည်းအစစ်စင်တိုးတက်မှုတွေရအောင်ဖြတ်သန်းခဲ့ရတာဖြစ်ပြီးအခုထိလည်းပုံမကောင်းမှုအောင်ကြိုးပမ်းနေရဆဲပါပဲလို့တော်မီမီဝင်းဘတ်ကပြောပါတယ်
American democracy ကအလုံး perfect မဟုတ်ဘူးအဲ့ဒီဥစ္စာကအမြဲတမ်းနေ့တိုင်းနေ့တိုင်းပြည်သူလူထုကစ조사ပြီးတော့အဲ့ဒီဥစ္စာရအောင်လှမ်းနေရတယ်အဲ့ဒီဥစ္စာဘယ်တော့မှပြီးမှာမဟုတ်ဘူး democracy က process it's a process เนาะအဲ့လိုတစ်လှိုင်းနဲ့သွားရင်းနဲ့ပို့ပြီးတော့ကောင်းလာမယ်ဒါမဲ့လည်းအဲ့ဒါကြီးကလည်းအမြဲတမ်းပြောင်းနေတယ်เนาะပို့မို့ကောင်းလာအောင်တနေ့နဲ့တနေ့ပို့မို့ကောင်းလာအောင်ဒီဆက်နဲ့တစ်ဆက်ပေါ့နော် generation တစ်ခုနဲ့ generation တစ်ခုပို့ပြီးတော့ကောင်းလာအောင်လုပ်ဖို့လိုအပ်တယ်အဲကြောင့်မလို့လေသူတို့ပြောသွားတာ American တွေတူတကွာလာပြီးတော့လှုပ်လိုက်လို့ democracy ဆိုတာတဲ့သူပိုင်သူနေနေတာမဟုတ်ဘူးတဲ့လူတွေတည်ဆောက်တဲ့ဥစ္စာအဲ့ဒီကလူတွေပါဝင်တော့မှဒီ democracy ဆိုတဲ့ဥစ္စာကတဲ့ခိုင်ခိုင်မာမာဖြစ်တာတဲ့ဒီရဲ့
လူပြိုမျိုးသားတွေကြီးဆိုတဲ့ Washington နိုင်ငံရေးမှာလူမင်းနဲ့တောင်အာရှຫນွေဘွားအမျိုးသမီးတယောက်အမြင့်ဆုံးအုပ်ချုပ်ရေးရာထူးနေရာတစ်ခုကိုရောက်လာတာကတော့တကယ့်ကိုထူးခြားတဲ့သမိုင်းမတိုင်တစ်ခုဖြစ်နေတာပါဒီသမိုင်းမတိုင်ကိုသူနဲ့စတာဆိုပေမဲ့သူနဲ့မဆုံးစေရပါဘူးလို့ကမလာဟဲရစ်ကပြောပါတယ
် While I may be the first woman in this office I will not be the last
သူဟာအမေရိကန်ဒုသမ္မတအဖြစ်ပထမဆုံးတာဝန်ထမ်းဆောင်ခွင့်ရသူသာဖြစ်မယ်နောက်ဆုံးဆိုတာတော့ဖြစ်မှာမဟုတ်ပါဘူးလို့ကမလာဟဲရစ်ကပြောသွားတာပါဒါအပြင်ဒီကနေ့ဒီအောင်ပွဲအခြေအနေကိုစောင့်ကြည့်နေကြတဲ့မင်းကလေးငယ်တွေအားလုံးဒီတိုင်းမြန်မာပြည်လိုဖြစ်နိုင်တဲ့ဆိုတာကိုမြင်တွေ့ခဲ့ကြရပါပြီ။ရည်ရွယ်ချက်အပြည့်ထားပြီးတော့ခိုင်မာတဲ့ယုံကြည်ချက်နဲ့သာကြိုးစားအားထုတ်ကြပါ။ဖေသူမအချင်းမထားတဲ့နေရာတစ်ခုကိုရလာပါလိမ့်မယ်လို့လည်းကမလာဟဲရစ်ကနောက်လာနောက်သားမျိုးဆက်တွေကိုအားပေးစကားပြောကြားသွားခဲ့ပါတယ်။သူပြောသလိုပါပဲ။ဖေသူမဆိုကြိုးစားအားထုတ်မယ်ဆိုရင်တော့ကြိုးစားမှုရဲ့အကျိုးရလဒ်ကိုခံစားကြရစနေပါ။ဒါကြောင့်ခိုင်မာတဲ့ယုံကြည်ချက်ထားပြီးကိုယ့်ရဲ့ရည်မှန်းချက်ပန်းနိုင်အရောက်ရှောက်လန်းနိုင်ကြပါစေလို့ဆုတောင်းရင်းဒီသတင်းပြန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်ကျမခင်ဗျာပြေးပါရှင်